American ပြည်ထောင်စုမှာဒီကနေ့ဟာကြာဆုံးစစ်တီတော်ရီကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အားလိုက်ရဖြစ်ပါတယ်။အောက်မေ့ပွဲနေ့အထိမ်းအမှတ်ဖြစ်ဒီကနေ့နိုင်ငံတော်အလံတွေကိုတိုင်တဝဲလွင့်တူဖို့လဲသမ္မတဒိုနယ်ထရမ့်ကအမိန့်ထုတ်ထားပါတယ်။တချိန်တည်းမှာပဲကိုရိုနာဗိုင်းရပапကြောင့်သေဆုံးသူ3000နီးပါးရှိနေတဲ့ America မှာတောက်ကြနေကနေတင်းငွေတွေနဲ့ချီကရောဂါကြောင့်သေဆုံးသူတွေအတွက်လဲအလံတွေကိုတိုင်တဝဲလွင့်တူခဲ့တာပါ။COVID-19 ကရောဂါကြောင့်ကမ္ဘာမှာသေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာသေဆုံးသူတွေထဲစစ်မှုထမ်းအောင်တထောင်ကျော်ပါဝင်နေကြောင်းလဲစစ်မှုထမ်းအောင်ရေးရဌာနကပြောပါတယ်။အမေရိကန်မှာအောက်မေ့ပွဲနေ့အားလည်းသတင်းမှတ်ဟာနှွေရသည့်အပန်းဖြေကာလအစဖြစ်လေရှိတာပဲမဲ့ဒီနေ့မှာတော့ကရောဂါကြောင့်လူစုလိုပဲရှောင်ပြီးလူစုခွဲနေဖို့ညွန်ကြားချက်တွေနဲ့ပြပခီသွာလာမှုတွေကိုကန့်သတ်ထားတာကြောင့်မှအရင်နှစ်တွေနဲ့တော့ကွဲပြားနေပါတယ်။သမ္မတထရမ့်ကတော့ဝါရှင်တန်မြို့တော်အနီးကအာလင်တန်ကျဆုံစစ်တီတော်တင်ကြိုင်မှာဒီကနေ့ဂုဏ်ပြုပန်းခွေကြဖို့စီစဉ်ထားသလို1812ခုနှစ်ကတမိုင်းဝင်စစ်ပွဲစတင်ရာဘာတီမောမြို့ကဖော့ဒ်မက်ခင်ရီကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းမြို့တော်ဝန်ဂျက်ခယွန်ကမြို့သူမြို့သားတွေကိုကရောဂါကြောင့်အပြင်ထွက်သွားလာရဲမလို့ဖို့တိုက်တွန်းထားတဲ့အတွက်သမ္မတထရမ့်ကိုလည်းမလာဖို့ပန်ကြားထားပါတယ်။သမ္မတထရမ့်ရဲ့ခီးစဉ်ကမဖြစ်မနေအရေးကြီးတဲ့ခီးစဉ်မျိုးမဟုတ်ဘူးလို့လည်းမြို့တော်ဝန်ယောင်ကပြောပါတယ်။ကျမရဲ့တာဝန်ရှိသူတွေကလည်းပင်လယ်ကမ်းခြေတွေနဲ့အာလယံမှာဆူဝေးပြီးတော့ချက်ပြုတ်စားကြတဲ့သူတွေပျော်ဝဲစားထွက်ကြတဲ့သူတွေကိုလည်းကရောဂါကြောင့်ခုတ်ခွာနေကြဖို့တိုက်တွန်းထားပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးခံထားသူတိတိတမ6တန်းကျော်ရှိနေပေမဲ့နှာခေါင်းစီးတက်မထားတဲ့သူတွေရေကူးကန်တွေပင်လယ်ကမ်းဆက်တွေမှာအများအပြားတွေ့မြင်လာတဲ့အပေါ်မှာလည်းကျမရဲ့တာဝန်ရှိသူတွေစိုးရိမ်နေပါတယ်။